ဆရာတို့အခုလွတ်တော်ကော်မတီတရားလည်းဖွဲ့ပြီးပြီဆိုတော့ဗောလေဘာတွေစလုပ်သွားမလဲခင်ဗျာဒီကော်မတီကနေပြီးတော့
ဟုတ်တော့ကော်မတီကဗျာဒီ28ဦးနဲ့ဖွဲ့ပါလေဦးဒီဖွဲ့ပါ3လောက်ပါတီဘက်က3လောက်ကျန်တဲ့ကျွန်တော်တို့လွတ်တော်ကုသရေးဒီဗောဗျာအနိုင်ရတဲ့ကုသရေး7ယောက်နဲ့ကျွန်တော်တို့ဖွဲ့ပါလေအလုံး78ယောက်ဗောအဲ့ဒါကအပတ်စီကျွန်တော်ကြာဝင်းနေတိုင်းမှာအစည်းအဝေးခေါ်ပြီးတော့စစ်တော်လေးမှာလုပ်ရမယ်လုပ်ငန်းတွေကိုကျွန်တော်စုပေါင်းဆွေးနွေးပြီးတော့အပတ်စီဆွေးနွေးချက်ဗောဗျာဘာလို့လဲဘာရှိလုပ်ငန်းတွေလဲရှာမှာပါအဲ့လိုဆိုကျွန်တော်တို့ကပါတီအနေနဲ့ဥပဒေကိုကြံတဲ့အစုစုချက်35ချက်ကိုကျွန်တော်ပြုစုထားပါတယ်။အဲ့ဒီအထက်ဆေးချက်ကိုကျွန်တော်တို့က first priority ပေးပြီးတော့ထုတ်ထားပါတယ်။အဲ့အဲ့ဒါတွေကိုလည်းချင်းချင်းကိုအကြောင်းရှိပါတယ်။အဲ့ဒီဥပဒေပုံစံရောက်အောင်ဘယ်လိုလုပ်မလဲပေါ့ဗျာ
။ဒီဆေးချက်တည်းရပေါ့ဆရာကြီးကိုအရေးကြီးဆုံးအချက်တစ်ချက်နှစ်ချက်လောက်ပြောပြပါလားခင်ဗျာ
။အရေးကြီးဆုံးကတော့စစ်တော်ထဲမှာတကယ်အရေးကြီးတာတော့စီးပွားရေးပြုရင်တောင်းလဲဖို့ပေါ့ဗျာ။ဒါပေမဲ့ဒီဟာနဲ့ပို့ပြီးတော့နံပါတ်1ထားတဲ့ first priority ကတော့နိုင်ငံရေးချင်းကအလုံးစုံမြောက်ပြီးတော့ယူရင်းချမ်းသာခွင့်ပေါ့ဗျာ။အမိန့်ထုတ်ဖို့ကျွန်တော်ကအမတ်ကဥစားပေးထားပါတယ်။ဒါနဲ့တန်းစားတဲ့သူပြောရင်တော့စီဝါရေးပြည်ကြောင်းလေးကိုဒီ Anti Trust လို့ပေါ့။ဒါဝင်ကြီးအုပ်စီဝါရေးစနစ်ကိုကာကွယ်ဖို့လူတိုင်းပါဝင်တဲ့စီဝါရေးပြည်ကွန်းဖြစ်ဖို့ကျွန်တော်ကြိုးစားပါမှာပါ။တတိယအချက်ကတော့ဇေယကဏ္ဍကိုအထောက်အကူတွေပြုပြင်မှုတွေပြေးပြီးတော့ကထွက်လာတဲ့ဇေယတိနံတွေကိုအာမခံစနစ်ကျွန်တော်တရားရှိဖို့လည်းအစိုးရပြုတော့မှာဖြစ်ပါလေ။အမတ်တို့ကြီးပြေးတာတော့တန်းစီဥစားပြေးတာလုံးတော့တဲ့အကျိုးရှိတယ်ကျွန်တော်ရအောင်လဲကျွန်တော်ကြိုးပမ်းတော့မှာဖြစ်ပါလေ။နောက်တစ်ခုကတော့ဗာကြီးအစောရင်ကျွန်တော်ဖူလုံအောင်ဆိုင်ကြီးကိုစီးနေပြန်စားတာကတော့ music တွေချက်ကိုခြံတရပြီးတော့ဒီရှိကြည့်ဖို့တဲ့ဆိုင်ကြီးမှလေးတွေရှိပါတယ
်ဒီချက်တွေအောင်မြင်အောင်ကောင်းထယ်ဖို့တဲ့နေရာမှာပေါ့လေဆရာတို့ NDF တကူတဲ့အနေနဲ့ဆောင်ရွက်သွားမှာလားတခြားပါတီတွေနဲ့ရောပူးပေါင်းဆောင်ရွက်သွားဖို့စဉ်းစားထားတာရှိလားခင်ဗျာ
တခြားကျွန်တော်တို့ဒီပါတီနဲ့ပေါင်းလို့မှာကွာကျွန်တော်ပြောချင်တယ်ကျွန်တော်တို့တပွဲတွေနဲ့တော့မရနိုင်ဘူးလားလူများစုဖြစ်နေတာဟုတ်ဆရာလူများစုဘယ်လိုမဖြစ်တော့မှဒီတိုင်းသားပါတီတွေကျွန်တော်တို့မဟာမိတ်မိတ်ဆက်ပါတီဖြစ်ကြတယ်မိတ်ဆက်ပါတီတွေနဲ့ဥပမာကျွန်တော်ဆောင်ရွက်ပါမှုအစီအစဉ်မှရှိပါတယ်
တခြားပါတီတွေဥမာအဖြစ်ချမ်းကြားပြူတို့နောက်ရခိုင် RNDP စတဲ့ပါတီတွေကပါတီဝင်ငွေအတွက်ဆိုပြီးတော့သူတို့ကုမ္ပဏီတွေပိုင်းထောင်နိုင်လက်ရှိတယ်ဟိုဆရာတို့ပါတီရောဝင်ငွေအတွက်စဉ်းစားရည်ရှိလား
ကျွန်တော်တို့ကတော့ပတ်စံမရှိသေးတော့လေငွေရောင်းဝယ်ငွေလည်းမရှိဘူးညမရှိတော့စီးပွားရေးလုပ်ငန်းလုပ်ဖို့လည်းကျွန်တော်တို့ကတော့ဒီမြောက်ပါတီတို့လည်းကျွန်တော်လည်းစဉ်းစားကြရတာပေါ့ဗျာဒါပေမဲ့လို့လည်းဒီလိုလုပ်ပါမယ်ဆိုရင်သဘောထားတွေကိုကျွန်တော်တို့နေပါစဉ်းစားရတော့ရှိတယ်အကောင့်ထဲဘာမှမပေါ်ပါသေးပါဘူးရောင်းဝယ်ငွေလည်းမရှိတဲ့အခါကျတော့ဒီလိုပုံစံနဲ့ငွေရှာရမလဲစုပေါင်းထည့်မလားရှယ်ယာခွန်မလားဒါမျိုးတွေလည်းကျွန်တော်စဉ်းစားပါတယ်သူတို့လည်းအခုဒီတော့ဘာလုပ်မယ်ဆိုတာတိတိကျကျကိုစဉ်းစားထားခြင်းမရှိသေးပါဘူ
းလွတ်တော်ခေါ်ဖို့တော့ကော်မရှင်ဘက်ကနေပြီးတော့ဆရာတို့အကြောင်းကြားလာတာတွေပါရှိလားဘယ်တော့လောက်စခေါ်ဖြစ်မဲ့စသဖြင့်ပါခင်ဗျာ
အဲ့တော့အကြောင်းမကြားသေးဘူးဗျာဒါမှကျွန်တော်တို့ကိုကော်မရှင်ကြီးကနေပြီးတော့အကြောင်းကြားတာတခုမှမရှိသေးပါဘူးသူတို့လည်းပတ်သက်လို့ပေါ့ဗျာမရှိသေးပါဘူးဒါမဲ့ဗျာရက်ကနေ့ကနေပေါ့ဗျာကျွန်တော်တို့ကတော်တော်ကြီးရာကော်မတီလူလူကြီးအင်အားစုတက်ကတော့လုပ်ရတာပေါ့ဗျာ
တခြားပါတီတွေနဲ့ရောဆရာတို့ဗာဒီများစကားပြောတရားတွေရှိတော့ခင်ဗျာမိတ်ဖက်လို့ယူဆရတဲ့ပါတီတွေပေါ့လေ
မိတ်ဖက်ပါတီတွေနဲ့တော့ကျွန်တော်တို့တော်တော်ကြီးကိစ္စတော့မပြောပါသေးပါဘူးဒါပေမဲ့သူတို့လည်းဒီတော်တော်လေးမှာပူပေါင်းဆောင်ရွက်နိုင်တဲ့အဖွဲ့အစည်းရှိရင်ဒီမိတ်ဖက်ပါတီအားလုံးကပူပေါင်းဆောင်ရွက်သွားမယ်ဆိုတဲ့သဘောထားတော့ရှိပြီးဖြစ်ပါတယ
်လောလောဆယ်မြင်တိရတဲ့အနေအထားတွေအရာပေါ့ဆရာတို့ကနအစုပြုချက်ဆက်ချက်ကိုစတင်ပြတဲ့အခါမှာပေါ့လေဘလို့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့စဉ်းစားမိတာရှိပါလေခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကတော့ဗျာအခြေခံမှုတွေမှာပါတဲ့အတိုင်းပေါ့ဗျာဒီအာနာတွင်းရခွဲဝေခြင်းတော့မင်း chicken balance ပေါ့အပြန်အလှန်ထိန်းချိန်သွားမယ်ဆိုတဲ့စနစ်ကိုပြတိရတော့ကျွန်တော်ကသဘောကျမိတာပေါ့ဗျာဒီမိုကရေစီကိုရှင်းရှင်းမရောက်ခါခါလွဲလို့ပေါ့ဒါကြီးကကျွန်တော်လက်ခံရမယ့်အပိုင်းတွေပါတာပေါ့ဗျာပြီးတော့လည်းအခုဒီကောက်ဝဲပြီးတဲ့အခါကျတော့ကတော်တော်လေးမှာအနိုင်ရပါတီကကျွန်တော်များတကယ်လို့မြောက်သွားနိုင်တဲ့အခါကျတော့ကအဲတော်တော်လေးမှာရှိတဲ့အချင်းချင်းနဲ့အစိုးရအဖွဲ့နဲ့အချင်းချင်းဟာအုပ်စုတစ်စုတည်းရပဲပါတီတစ်ခုတည်းရပဲဖြစ်မယ်ဆိုလို့ရှိရင်အခြေခံဥပဒေမှာပါနေတဲ့အပြန်အလှန်ထိန်းချုပ်ရေးဆိုတဲ့စနစ်ကြီးကိုတကယ်တော့ထူထောင်နေမှာလားဆိုတဲ့တန်ပြန်ရည်ရှိတယ်ဆိုတာလေးကတော့ပြောဆိုလာကြတယ်ရှိပါတယ်။အတော့ကျွန်တော်တို့ကစစ်တော်ထဲမှာလူများစုနဲ့အနိုင်ကျင့်တာမျိုးမဖြစ်ဘူးတော့ကျွန်တော်တို့ကာကွယ်ပြီးတော့ရက်ခံအောင်ပေါ့ဗျာ
။လူတော်ထဲမှာလူများစုဖြစ်တဲ့စက်ခိုင်ပုံပြေးပါတီနဲ့ညရာနိုင်ရအစဉ်ပြိမဲ့အနေအထားမျိုးတွေ့ရလားခင်ဗျာ
။အဲကျွန်တော်တို့ကတော့ပါတီလိုက်ကတော့မညီသေးဘူးဗျာ။နိုင်ငံတကာမြို့နယ်တစ်ခုမှာတော့ဒီအကြောင်းကြားတော့ရှိတယ်။ညီကိုတော့ပါတီတွေသဘောမျိုးထားတယ်ဆိုရင်အားကြီးစာရေးတော့ကြားလာရှိပါတယ်။အဲသူတို့ကလည်းပဲကျန်တဲ့ဖုန်းကပါတီရလည်းပဲညီညီရေးသဘောထားပေါ်မှာရှိနေပြီဆိုတော့ဒါအချက်ပြရတဲ့သဘောလိုပဲယူဆကောင်းယူဆနိုင်ပါတယ
်။ဆရာတို့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မကျေနပ်ချက်တွေကိုပါတီများဆက်လုပ်နေကြရှိပါလားခင်ဗျာ
။အဲအားတော့ဗျာဟိုကျွန်တော်တို့ကဥသိမ်းဆောင်ညီတော်အမှုလေးမှုတိုင်ထားတာရှိပါလေရေစခန်းတစ်ဖြင့်တရားရုံးမှာတော့ရင်ဆိုင်မှုသူပြင်ဆင်နေပါပြီ။နောက်တစ်ခုကတော့အရှင်ပြည်နယ်ကကျွန်တော်တို့ကိုယ်စီတော်တော်ပေါ့ကြာကလည်းအဲ့လိုအလားတူတည်းကိုကန့်ကွက်မှုတွေတင်မဲ့လို့ကြားပါလေ
။ဆရာဥက္ကမဆွေကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ပါတယ်ခင်ဗျာ။